ကိုမင်းကိုနိုင်တို့88အဖွဲ့အနေနဲ့စကိုင်းတိုင်းကောလင်းမြို့မှာလဲရေဘေးကယ်ဆယ်ရေးတွေလုပ်ခဲ့တယ်ဆိုတော့အဲ့ဒီမှာရောဘလို့အခြေအနေတွေတွေ့ခဲ့ရလဲရှင
်။သူတို့ရတနစ်စာအသက်မွေးမှုအတွက်မျိုးစဘာတွေပြိုးပင်နေလို့တဲ့။ရေကူကအပြင်တော့လူတွေကအဝတ်ထည်တွေပို့မယ်၊ရိတ်ခါပို့မယ်ပေါ့။ကျွန်တော်တို့ကစားဖို့တင်မကဘူး။သူတို့ရတနစ်တာဆက်ပြီးတော့အသက်ဆက်ဖို့အတွက်လည်းထည့်ပြီးတော့စဉ်းစားနေရတာရှိတယ်။ကျွန်တော်တို့အခုကြုံနေရတာကဘာလဲဆိုတော့တချို့နေရာတွေမှာဟိုဝဲတွေကတအားကြီးတဲ့ခါကျတော့တံတားတွေကလည်းကျိုးကုန်ပြီလား။နီးနေနဲ့မြင်နေရတဲ့ဟာကိုမရောက်နိုင်မဲနဲ့တခွေးတစ်ပါးကြီးတော်တော်သွားရတာရှိတယ်ဗျ။လမ်းမဆက်တွေကြီးကလည်းတိတ်ခတ်တယ်။ရေထဲမှာသွားလို့ရတဲ့စိတ်ချလုံလုံနဲ့ရင်နေလဲလို့တယ်။အသက်ကြီးအင်ကြီးလဲလို့တယ်။အခုဘယ်နေရာဖြစ်ကျွန်တော်တို့အကုန်လုံးကျွန်တော်တို့ကိုယ်ရက်တွေကနေပြီးတော့ရောက်လာတဲ့တဲ့င်းအကုန်လုံးကအသက်ကြီးအင်ကြီးတွေအမတန်လိုအပ်နေတယ်။ဘာဖြစ်လို့လဲဆိုတော့ကယ်ရမယ့်လူတွေတောင်မှသူတို့အတွက်လုံုံမှုအင်းမဲ့နေတာပေါ့။ကျွန်တော်အကုန်လုံးမြေတားရက်ခံရတော့မှာပဲ။နိုင်တဲ့လူတွေအကုန်လုံးကဝိုင်းကြရတော့မယ
်။ရေဘေးကယ်ဆယ်ရေးစခန်းကသူတွေရဲ့အခြေအနေတွေကိုဘယ်လိုတွေတွေ့ခဲ့ရသလဲရှင်
။အဓိကကကလေးမျိုးဘော်ကနေပြီးတော့ရှောင်ရတဲ့မျိုးသူမျိုးသားကကြီးပဲအရင်ကကတောင်းကနန်းကြော်သွားပြီ။ဒါမျိုးပဲရှိသေးတယ်နော်။ရွာတွေမပါသေးဘူး။ရွာတွေကကယ်စင်းကယ်လူတွေရောက်လာနုံလို့ရောက်လာနုံနုံနဲ့အိမ်ခေါင်မိုးဘော်ကနေထိုင်ဆောင်နေကြရတာ။တချို့တွေဆိုရင်အသေးပြောက်တွေပါရှိတယ်လို့ကျွန်တော်တို့ကြားရတယ်။ဆိုတော့သူတို့အဲ့ဒီနေရာကိုသွားဖို့ဆိုတာကကြတော့ကားလမ်းနဲ့လုံးဝမဖြစ်နိုင်တော့ဘူး။လေရင်နဲ့ရဟန့်ရင်နဲ့မှပဲရမယ်။ဒါကကျွန်တော်တို့ပြည်သူမှလေရင်နဲ့ရဟန့်ရင်နဲ့မရှိဘူး။ဘယ်တော့ပဲကျွန်တော်တို့စိတ်ဆန္ဒပြင်းပြပါစေ။လုံးလုံးမရဘူးဖြစ်နေတယ်ဗျာ။အဲ့တော့ကျွန်တော်တို့အစိုးရဌာနဆိုင်ရာတွေပါမှပဲရလိမ့်မယ်။နိုင်ငံတကာကိုလည်းဝန်ခံပြီးတော့အသိပေးရလိမ့်မယ်။ကိုယ့်လက်ထက်မှာမဟုတ်လို့ဖုံးကွယ်ထားတာဆိုတော့မျိုးမဟုတ်ဘူးဗျ။ပြည်သူနစ်နာရင်နစ်နာတယ်ဆိုတော့ပြောဖို့ပြောရလိမ့်မယ်။
ရဲ့ကြီးမဲ့အခြေအနေတွေကိုကြိုသိထားပေမဲ့ကြိုတင်ကယ်ဆယ်ရေးအပိုင်းမှာအားနည်းနေတာတွေတွေ့ရတယ်။အဲ့ဒါတွေကိုရောဘယ်လိုပြောကျင်တယ်ရှင်
။ခုလေကျွန်တော်တို့ကဘယ်ကနေပြီးတော့တယောက်နဲ့တယောက်အလုပ်လုပ်နေရတယ်ဆိုတော့လူမှုကွန်ရက်တွေကနေလုပ်နေရတာ။ကလေးပဲဆိုလို့ရှိရင်မီးရလည်းဖြတ်လိုက်ပြီဆိုတော့ဘက်ထရီတွေလည်းကုန်တော့မှာဗျ။ကျွန်တော်အားတော့တော်တော်စိုးရင်တာဗျ။သူတို့ရဲ့နောက်ဆုံးအခြေအနေတွေကိုကျွန်တော်တို့ကအင်တာနက်နဲ့ပို့တာကနေပြီးတော့ရပြီးတော့မနှဲစူးစမ်းပြီးတော့ဆက်သွယ်နေရတာ။အဲရာသီဂျိုးဆဲကနေပြီးတော့ဖောက်လိုက်တဲ့ဟာတွေကဆက်ပြီးတော့မြုပ်အောင်မယ်ပေါ့နော်။ကျွန်တော်တို့တည်င်းပြတ်သွားမှအင်မတန်ကြောက်တယ်။ပြူပြူပဲမှလည်းမြုပ်ကြပြီ။နောက်ထပ်လာလက်တန့်သောဟိုတဘာဝဘေးအန်ရဲ့ကြောမဲ့နေရာတွေကိုကျွန်တော်တို့ကမြေပုံချပြီးတော့အလုပ်လုပ်နေပြီ။ဒါမှမဟုတ်ကျွန်တော်တို့အင်အားနဲ့ပဲမပြည့်စုံဘူးဗျ။ကျွန်တော်ဒါကြောင့်မလို့လူမှုဟိုကယ်ဆယ်ရေးအဖွဲ့တွေဒီရုပ်ရှင်စီးရင်ကကိုလူမင်းနဲ့လို့လည်းကျွန်တော်ဖုံးဆက်ပြီးပြီ။ကိုလူမင်းကတော့ဒီဂီတရုပ်ရှင်သဘင်တွေကနေပြီးရောင်းမငွေရှာမယ်။အဲ့ဒီပွဲတွေနေပြီးတော့သူတို့လှူမယ်ပေါ့။ကောင်းပြီ။အဲ့ဒါတွေအပြင်ကိုအမှုပညာသည်တွေရောထင်ရှားတဲ့ပုံကိုယ်တွေပါကျွန်တော်တို့မြေတားရခံပြီးတော့လူတို့ကြားထဲမှာလိုက်ပြီးလူခံမှရတော့မယ်။ဘာဖြစ်လို့လဲဆိုတော့ဒါမှလူတွေရဲ့တိမှုကပို့ပြီးတော့နိုးကြားလာမယ်ဗျာ။ဒီပေါ်မှာဝိုင်းပြီးတော့ပါဝင်မှုတွေရလာလိမ့်မယ်။ဒီအချိန်မှာပြည်သူတွေရောအကုန်လုံးပေါင်းစည်းရမယ့်အချိန်ရောက်ပြီးပြည်သူချင်းချင်းရိုင်းပင်းမှစောင့်ရှောက်မှပဲကျွန်တော်တို့အသက်တွေကယ်နိုင်မယ်လို့ကျွန်တော်နားလည်တယ
်။အစိုးရရဲ့ကယ်ဆယ်ရေးအပိုင်းတွေမှာရောဘာတွေပြောချင်တာရှိပါသလဲရှင
်။နံပါတ်၁ကပွင့်လင်းမြင်သာတဲ့အခြေအနေကိုကြေညာပေးဖို့လိုတယ်ဗျ။အစိုးရကတိတိကျကျဘာမှမပြောဘဲနဲ့ကူညီနေတဲ့လူတွေကလည်းအမတန်ခက်ခဲရှိတယ်။အစိုးရကနေပြီးတော့ဘာလုပ်နေလဲဆိုတာကိုတော့ကျွန်တော်ကိုယ်တိုင်လည်းပြည့်စုံအောင်ကျွန်တော်မရသေးဘူး။အဲ့တော့ကျွန်တော်မဝေဖန်ခြင်းဘူး။ဒါပေမဲ့တေးကြတာကတော့ကျွန်တော်တို့စီကိုဒုက္ခတွေပေါင်းများစွာကလှမ်းပြီးအကူအညီတောင်းနေရတော့တေးကြတယ်ဗျာ။နိုင်ငံတကာကအာယုံစိုက်လာအောင်အစိုးရအနေနဲ့အားထုတ်တင်တယ်ဗျာ။ဘာမှရှက်စရာမလိုဘူးဗျာကျွန်တော်ပြောချင်တာကဗျာ။ဘသူလက်ထက်ဖြစ်ဖြစ်ဖြစ်ချင်ရင်သူဖြစ်မှာပဲဖြစ်တယ်ဆိုတော့ဖြစ်တယ်ပေါ့ဗျာ။ဒါမှကုလို့ရမှာပေါ့။အဲ့ဒီအတွက်ကြောင့်နိုင်ငံတကာအကူအညီနဲ့လည်းတွဲသုံးတင်တယ်။ဘာလို့ဆိုကျွန်တော်တို့စီမှာဗျာဒီချွင်းနေစာတွေနဲ့ဘလောက်အသက်ဆက်နိုင်မှာလဲကျွန်တော်အဲ့ဒါစိတ်ပူတယ်ဗျာ
။ကိုမင်းကိုနိုင်ပြောတဲ့အထက်မှာအမှုပညာရှင်တွေနဲ့ပူးပေါင်းလှုပ်ဆောင်မယ်ဆိုတော့အဲ့ဒါတွေကိုရောဘယ်တော့လောက်စတင်မလဲရှင်
။ကျွန်တော်တို့နောက်အကြဆုံးတနင်္ဂနွေနေ့ပဲမလဲပြန်ဆိုကျွန်တော်တို့အစည်းအဝေးတွေလည်းတခြားလုပ်မယ်တချို့နေရာတွေကျွန်တော်တို့သွားကြည့်မယ်အဲ့တော့တနင်္ဂနွေနေ့လောက်ဆိုရင်တော့ကျွန်တော်တို့အမှုပညာတွေရဲ့ထင်ရှားတဲ့နယ်ပယ်အသီးသီးကလက်လန်းမီလောက်ရယ်ပေါ့စုပြီးတော့လူလူကြားထဲမှာလိုက်ပြီးတော့အလူခံပလိုက်မယ်အခုရှိတယ်တလုံးတစ်ခဲတည်းများများအလူခံနေတဲ့လူတွေအတွက်တော့ပေါချာတွေကျွန်တော်တို့စာအုပ်တွေတတ်တတ်ပေးထားပေးမယ်ပေါ့နော်အဲ့ဒါတွေအကုန်လုံးကိုဘယ်ကိုပို့မလဲဘယ်လိုပို့မလဲဆိုတဲ့ကိစ္စကြတော့ကျွန်တော်တို့ထပ်ပြီးတော့လူမှုရေးအသင်းအဖွဲ့တွေနဲ့မှာခေါ်ပြီးတော့ကျွန်တော်တို့တိုင်ပင်ရမယ်မြေပုံချဆွဲပြီးတော့ဘယ်သူကဘယ်ကိုသွားတင်တယ်ဘယ်ပစ္စည်းတွေယူသွားတင်တယ်ပေါ့ဘလောက်ပေးတင်တယ်ပေါ့နော်ခက်တာကကျွန်တော်တို့စီမှာပို့ဆောင်ရင်ရန်တရာမရှိဘူးဒီအသက်ကိုဘလို့ကံမလဲဆိုတော့နံပါတ်1ပြီးတော့မှအသက်ကိုဘလို့ဆက်မလဲဆိုတာကိုဒုတိယကျွန်တော်တို့ကြတော့အဲ့ဒီဟာကြီးကိုမကယ်နိုင်ဘူးဗျာဒါကြီးကျွန်တော်စိတ်မကောင်းဘူးဗျာနော်အသက်ကလှေတွေလိုတယ်ဗျာအသက်ကအင်းကြီးတွေလိုတယ်အဲ့ဒါတော့ပေးကြဖို့ကျွန်တော်တောင်းပန်နေတယ်ဗျာ
ကိုမင်းကိုနိုင်အခုလိုဖြေပေးတာကျေးဇူးတင်ပါတယ်ရှင်